အမေရိကန်သမ္မတဟောင်းဂျင်မီကာတာကသူ့ရဲ့အသေးကနေဖယ်ထုတ်လိုက်တဲ့အသေးစားကိုစမ်းသပ်စစ်ဆေးတဲ့အခါမှာသူ့မှာမဲလနိုမာလို့ခေါ်တဲ့အရေးပြကင်ဆာတစ်မျိုးကိုတွေ့ရှိရပြီးအဲ့ကင်ဆာဟာသူ့ရဲ့အသေးကနေအုံနောက်ကိုပြန့်နှံ့နေပြီလို့ပြောပါတယ်။ပထမဆုံးကတော့အဲ့ကင်ဆာဟာကျွန်တော်ရဲ့အသေးမှာပဲရှိနေတယ်ခွဲစိတ်မှုလုံတုံးကလည်းလုံးဝဖယ်ရှားပစ်လိုက်တယ်လို့ထင်ထားတော့စိတ်အတော်လေးသက်သာခဲ့ပါတယ်လို့မစ္စတာကာတာကပြောပါတယ်။ဒါပေမဲ့အဲ့နေ့မှာပဲနောက်ထပ်စမ်းသပ်မှုတွေရအဲ့ဒီကင်ဆာဆဲလ်တွေဟာသူ့ရဲ့အုံနောက်ထဲကိုရောက်နေပြီလို့သိတဲ့အချိန်မှာတော့တမျိုးဖြစ်သွားခဲ့တယ်လို့မစ္စတာကာတာကဆိုပါတယ်။ကျွန်တော်အသက်ရှင်ဖို့သတင်းပတ်အနေငယ်ပဲကြံတယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်စိတ်မပူပါဘူး။ကျွန်တော်လူသက်တမ်းစစ်နေခဲ့ပြီးပါပြီ။မိတ်ဆွေတငယ်ချင်းတွေလည်းထောင်ထဲချီရခဲ့ပါတယ်။ဆိုတော့ကျွန်တော်ကမယုံနိုင်လောက်အောင်ပဲအေးဆေးဆေးပါကျွန်တော်အမျိုးသမီးထက်တော့အများကြီးအေးအေးဆေးဆေးရှိပါတယ်လို့သမရကာတာကပြောသွားပါတယ်။သမရဟောင်းကာတာဟာကင်ဆာရောဂါဝေနာခံစားနေရတယ်လို့ပြီးခဲ့တဲ့ဩဂတ်စ်လ12ရက်နေ့ချိန်ညချိန်ကစပြီးတော့မစ္စတာကာတာရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးကမ္ဘာတဝှမ်းမှာအမျိုးမျိုးခံမှန်းပြောဆိုနေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့39ရောက်မြောက်သမရဖြစ်တဲ့သမရဟောင်းကာတာဟာသူ့ရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအတ္လန်တန်မြို့မှာရှိတဲ့ကာတာစင်တာမှာသတင်းတောက်တွေရဲ့မိခွန်းတွေကိုစိတ်ရှိလက်ရှိဖြေကြားခဲ့ပြီးအဲ့ဒီဖြစ်ကြခဲ့စဉ်အတွင်းမှာတော့အသက်69နှစ်ရှိပြီဖြစ်တဲ့အရင်သမရကရောဟောင်းရိုစလင်းကာတာဟာလည်းရှေ့ဆုံးမှာရှိနေခဲ့ပါတယ်ခင်ဗျာ